မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီး Islamist ဘူပေါင်းဆောင်ရွက်ရေး OIC အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးအဆင့်စီဝေးကိုမလေးရှားအစိုးရရဲ့မြစ်တာရခိုင်ချက်နဲ့ဒီကနေ့ကွာလာလံပူမြို့တော်မှာကျင်းပဖို့ရှိပါတယ်။စီဝေးပွဲမကျင်းပမီတရက်လိုမှာတော့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်သွားအောင်ကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ပေးတင်တဲ့အကြောင်း OIC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ Writers သတင်းတပုတ်ကိုအခြေခံပြီးဦးဆက်မွေကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုထပ်ပြီးတော့တိုးမြှင့်မလောင်တချိန်ကကမ္ဘောဒီးယားနိုင်ငံအတွင်းမှာဖြစ်ပွားခဲ့တယ်လို့မျိုးလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်ပေါ်အောင်တားဆီးနိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ပေးတင်တယ်လို့ OIC အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဇာယီအာမက်အယ်ဘာကပြောဆိုလိုက်ပါတယ
် We don't want to see another genocide like the one in Cambodia or Rwanda the international community just observe how many million people die in Cambodia how many million people die
ကျွန်တော်တို့အနေနဲ့ကမ္ဘောဒီးယားနဲ့ရဝမ်ဒါနိုင်ငံတွေမှာဖြစ်ပွားခဲ့သလိုလူမျိုးတုံးသတ်ဖြတ်မှုတွေကိုထပ်ပြီးမမြင်ကျင်တော့ပါဘူးနိုင်ငံတကာမိသားစုအနေနဲ့လူတွေသန့်နှိုင်းချီစီဆုံးခဲ့ရတာတွေတွေ့ခဲ့ပြီးပါပြီကမ္ဘောဒီးယားနိုင်ငံအတွင်းမှာစံပေါင်းဘလောက်ဈေးခဲ့သလဲနောက်ပြီးဆာဘရီနီကာမှာအဲ့ဒီမှာလူတွေသတ်ဖြတ်နေရကိုကုလသမဂ္ဂကတွေ့ခဲ့ပြီးပါပြီဒါတွေဟာကျွန်တော်တို့အနေနဲ့မလုပ်နိုင်မလဲဆိုတာစဉ်းကျင်နိုင်ဖို့အတိတ်ကသင်ခန်းစာတွေပဲဖြစ်ပါတယ
်ရိုဟင်ညာရေးဟာပြည်တွင်းရေးပြဿနာမဟုတ်တော့ဘဲနိုင်ငံတကာကဝင်ရောက်ဆောင်ရွက်ရတော့မယ့်ကိစ္စဖြစ်လာနေပြီလို့လည်း OIC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အာမက်အယ်ဘာကပြောပါတယ်။ဒီကနေ့ကျင်းပမဲ့ OIC နိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးကိုမလေးရှားအစိုးရရဲ့မြစ်တာရက်ခံချက်အရခေါ်ယူကျင်းပတာဖြစ်ပြီး OIC အဖွဲ့ဟာကမ္ဘာအနှံ့မှာရှိတဲ့မွတ်စလင်နိုင်ငံပေါင်း58နိုင်ငံကိုကိုယ်စားပြုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာလူသားချင်းစာနာမှုအထောက်အကူတွေကိုရခိုင်ပြည်နယ်အတွင်းပို့ဆောင်ခွင့်ပြုရေးOIC နဲ့နိုင်ငံတကာလူမှုအဖွဲ့အစည်းတွေကမြန်မာအစိုးရကိုတောင်းဆိုကြဖို့ဆွေးနွေးကြမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပွားရတဲ့အကြောင်းရင်းစစ်မြစ်ကိုရှာဖွေရေးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရဲ့နေအိမ်တွေရှိရာကိုလုံခြုံစိတ်ကြစွာနဲ့တိတ်ခါရှိရှိပြန်နိုင်ခွင့်ရရှိဖို့နဲ့မြန်မာနိုင်ငံအတွင်းကတသိန်းကျော်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိစ္စဆွေးနွေးကြမှာဖြစ်တယ်လို့ OIC ရဲ့ကနဦးကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလဇန်နဝါရီလကရခိုင်ပြည်နယ်အတွင်းမြန်မာနယ်ခြားဆောင်ရဲစခန်းကိုလက်နက်ကင်လူစုလူဝေးကဝင်ရောက်တိုက်ခိုက်စီးနင်းခဲ့တဲ့အတွက်မြန်မာရဲတပ်ဖွဲ့ဝင်9ဦးတေဆုံးခဲ့ရပြီးတဲ့နောက်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်ခဲ့ခြင်းကစပြီးတော့ပဋိပက္ခတွေကြီးထွားလာခဲ့တာပါလူပေါင်း86ယောက်တေဆုံးခဲ့ပြီးလူပေါင်း6000လောက်ဟာတဖက်အင်းနီချင်းနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့တယ်လို့သတင်းတွေမှာခန့်မှန်းကြပါတယ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းဥပဒေမဲ့အကျဉ်းုံတပ်ဖြတ်မှုတွေအမျိုးသမီးတွေအပေါ်လိမ်မင်းဆိုင်ရာမတရားပြုကျင့်မှုတွေကြေးရွာလူနေအိမ်တွေကိုမိရှို့ဖျက်ဆီးတာတွေပြုလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာခဲ့ပေမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ဒါကိုငြင်းဆိုခဲ့ပြီးဒါတွေဟာပြည်တွင်းရေးပြဿနာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ဟာနေကြားဆောင်ရဲတပ်ဖွဲ့တပ်စခန်းတွေစီးနင်းတိုက်ခိုက်ခံရမှုကိုပြန်လည်ကင်တွယ်ဆောင်ရွက်တာသာဖြစ်ပြီးတော့အဲ့ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာပြည်ပကစစ်သေးကြတွေပါဝင်နေတယ်လို့ပြောပါတယ်။အစ္စလာမ်ဝါဒပြန်လည်ထွန်းကားရေးတပ်ဦးအဖွဲ့ကတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စကိုကုလသမဂ္ဂကဂျာဝင်ပေးဖို့တောင်းဆိုပါတယ်လို့အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အာမက်ဖာရတ်မူဆာကပြောပါတယ်
။ If you look at the history of the Bosnian War and it was after the intervention by OIC
ဘော့စနီးယားစစ်ပွဲတုန်းကအခြေအနေကိုကြည့်လိုက်ပါကုလသမဂ္ဂအနေနဲ့ဆာဗီးယားတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဖို့အတွက် OIC ကဂျာဝင်ဖိအားပေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်စစ်ပွဲရပ်သွားစေခဲ့တယ်လို့မျိုးအလားတူပဲမြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေရပ်တန့်သွားအောင် OIC အနေနဲ့လှုပ်တင်ပါတယ
်မြန်မာအစိုးရရဲ့ပြောခွင့်ရသူဦးစော်ထီကတော့ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုဟာဒေသခံတွေရဲ့မလိုလားအပ်တဲ့တုံ့ပြန်မှုတွေနဲ့ကြုံရနိုင်ကြောင်းနိုင်ငံတကာမိသားစုအနေနဲ့မြန်မာနိုင်ငံကပြည်ပခအခြေအနေတွေကိုရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့နဲ့အပေါင်းလက္ခဏာဆောင်တဲ့ချင်းကပ်မှုမျိုးပြုလုပ်တင်တယ်လို့ပြောပါရယ်မြန်မာနိုင်ငံဟာအစ္စလာမစ်နိုင်ငံတနင်္ဂနွေမဟုတ်တဲ့အတွက် OIC ရဲ့ဆွေးနွေးပွဲမှာပါဝင်ဝင်ရောက်ဆွေးနွေးမှာမဟုတ်ဘဲအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတော့အခြေအနေအရရက်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာရှင်းလင်းတင်ပြခဲ့ပြီးဖြစ်တယ်လို့ဦးစော်ထေးကပြောဆိုပါရယ်ခင်ဗျာ